ကမ္ဘောဒီးယားနိုင်ငံမှာနှစ်သက်ကူအကြိုနေ့ကစဖြစ်ခဲ့တဲ့ဆန္ဒပြပွဲအတွင်းအ ਨੇ ဆုံးအလို့သမားတပ်မကခေါင်းဆောင်နဲ့တက်ကြွလှုပ်ရှားသူ29ယောက်ကိုဖမ်းဆီးထိန်းသိမ်းလိုက်တာဟာလူအခွင့်အရေးဥပဒေကိုချိုးဖောက်ရာရောက်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကြီး UNOCHA ကမနေ့ဗုဒ္ဓဦးနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဆန္ဒပြပွဲမှာပါဝင်ကြသူတွေကအကြမ်းဖက်ဖမ်းဆီးခံရသူအများစုဟာမိန်းကလေးတွေဖြစ်ကြကြောင်းနဲ့အဲ့ဒီလိုအကြမ်းဖက်ဖမ်းဆီးတာဟာလွတ်လပ်စွာအသင်အပင်ဖွဲ့စည်းခွင့်စီတန်းလက်လက်ကွင်းတို့ကိုစန့်ကျင်ရာရောက်တယ်လို့လည်းလွတ်လပ်တဲ့လူအခွင့်အရေးကျွမ်းကျင်သူတွေကပြောဆိုကြောင်းဖော်ပြထားပါတယ်။အဲ့ဒီလိုအကြမ်းဖက်တဲ့လုပ်ရကိုမိမိတို့အနေနဲ့ပြင်းပြင်းထန်ထန်ရှုံချပါကြောင်းလည်းထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒီကိစ္စကိုမိမိတို့ကအနီးကပ်စောင့်ကြည့်နေပါကြောင်းနဲ့ရဲတပ်ဖွဲ့ရဲ့အဲ့ဒီလုပ်ရအတွက်ကမ္ဘောဒီးယားအစိုးရအနေနဲ့ရှင်းလင်းပေးဖို့လဲကုလသမဂ္ဂကျွမ်းကျင်သူတွေကတောင်းဆိုထားကြပါတယ်ခင်ဗျာ